ဒေါ်ဆန်းစုကြည်ရဲ့အကြံပေးအော်စတြေးလျစီးပွားရေးပညာရှင်ပြန်လည်လာတာကိုအော်စတြေးလျခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုလိုက်ကြပါတယ်။မြန်မာနိုင်ငံမှာထောင်ချခံရပြီးပြန်လွတ်လာတဲ့အကြံပေးအော်စတြေးလျစီးပွားရေးပညာရှင်ရှောင်းတန်နာဟာအော်စတြေးလျလွှတ်တော်ကိုဝန်ကြီးချုပ်နဲ့တွားရမှာလွှတ်တော်အမတ်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။လွှတ်တော်ကိုအတူတွားခဲ့တဲ့ဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီကလည်းရှောင်းတန်နာရဲ့ခွန်အားသက်တည်ရှိမှုအကောင်းမြင်ဝါဒနဲ့ကြံ့ကြံ့ခံနိုင်စွမ်းအားတွေအတွက်ချီချူစကားအခုလိုပြောကြားခဲ့ပါတယ
် What he endured in his 650 days of incarceration is something that no human being should have
အချင်းချောင်းအချင်းထောင်ထဲမှာသူရပ်ပေါင်း650နေခဲ့ရတဲ့အခြေအနေဟာဘယ်လိုလူသားတယောက်မှမကြုံရသင့်တဲ့အခြေအနေမျိုးပါတကယ်ကိုလူမဆန်တဲ့အခြေအနေတစ်ခုကိုသူဟာတိမ်တိမ်မှုမှုနဲ့ဂုံတိတ်ခါရှိရှိဖျက်ဆီးခဲ့တယ်လို့ဒီနေ့လွှတ်တော်ထဲမှာဝန်ကြီးချုပ်ကပြောသွားတာပါမြန်မာအချင်းထောင်တဲ့နှစ်နှစ်နီးပါးချုံနောက်ခံခဲ့ရပြီးပြီးခဲ့တဲ့လနိုဘမ18ရက်နေ့ကပြန်လည်လာတဲ့စီးပွားရေးပညာရှင်ဌာနကိုဩစတြေးလျလွှတ်တော်မတ်တွေကမတ်တရက်အကုန်ပြုကြိုဆိုခဲ့ကြပါတယ်ဒေါက်တာဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံပမခဌာနဟာမြန်မာနိုင်ငံမှာဆီယနာသိမ်းပြီးရပိုင်းအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရကနိုင်ငံတော်လှည့်ဝတ်ချက်အုပ်တွေနဲ့လူဝဲမှုဥပဒေတွေချိုးဖောက်မှုနဲ့ထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ